သရဆင်များခင်ဗျာအိန္ဒိယနိုင်ငံကို၄ရက်ကြာအလဲပတ်ရောက်နေတဲ့ကုလသမဂ္ဂတွေ့မှုချုပ်ကိုဖီအန်နန်ကသူ့ရဲ့ခီးစဉ်ကိုအဆုံးသတ်တဲ့အခါမှာသတင်းစာရှင်းလင်းပွဲတရားပြုလုပ်ခဲ့ပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးနဲ့ပတ်သက်လို့လည်းကောက်ချက်ချပြောကြားသွားပါတယ်အဲ့ဒီအကြောင်းဒေါ်လာရတန်းကတင်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ဦးမင်းအောင်ကုလသမဂ္ဂတွေ့မှုချုပ်ကိုဖီအန်နန်ကအိန္ဒိယကိုတွားရောက်တဲ့သူ့ရဲ့ခီးစဉ်ကိုအဆုံးသတ်ရမှာဒီကနေ့ညဒေလီမှာသတင်းစာရှင်းလင်းပွဲတရားကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းတော်တွေရဲ့အမေးတွေကိုသူကဖြေကြားသွားခဲ့ပါတယ်။မစ္စတာအာနန်အင်းနဲ့ပြီးခဲ့တဲ့သတင်းပတ်ကဂျကာတာမှာကျင်းပပြီးစီးခဲ့တဲ့အာရှအာဖရိကထိပ်သီးနီလာခံတုံးကလည်းမြန်မာစစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဲ့ဒီနီလာခံဘေးပန်းမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတုံးကလက်ရှိနေအိမ်မှာအကျေကျုပ်ခြားထားခြင်းခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ကိုပြန်လွှတ်ပေးဖို့ဘူဂျုံမူကြီးတန်းရွှေကိုသူတိုက်တွန်းခဲ့တယ်လို့မစ္စတာအာနန်ကညူဒေလီသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။ Well, I met with the General Tan Sri in Jakarta. I also have an envoy working on the question of Myanmar.
ဟုတ်ပါတယ်။ကျွန်တော်ဘူဂျုံမူကြီးတန်းရွှေနဲ့ဂျကာတာမှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့ကျွန်တော်အနေနဲ့အထူးတန်ကိုယ်စားလှယ်တဦးကိုတာဝန်ပေးထားပြီးမြန်မာစစ်အစိုးရအပြင်ဒေါအောင်ဆန်းစုကြည်နဲ့NLD နဲ့ညှိနှိုင်းဆောင်ရွက်ဖို့ဖြစ်ပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရမှာအတိုက်ခံနိုင်ငံရေးပါတီအပြင်မြန်မာပြည်သူလူထုတရားလုံးပါဝင်ဖို့အရေးကြီးတဲ့အကြောင်းလဲသူကမြန်မာစစ်ဆေးရခေါင်းဆောင်ကိုပြောကြားခဲ့တယ်လို့မစ္စတာအာနန်ကဖြေကြားသွားပါတယ်
။ I did encourage the General Tan Sri to really open up and allow An Suu Kyi and NLD and allthe citizens of
ဘူဂျုံမူကြီးတန်းရွှေဘက်ကတကားဖွင့်ပေးဖို့ဒေါအောင်ဆန်းစုကြည်နဲ့ NLD အပြင်မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုနိုင်ငံရေးဖော်ဆောင်မှုမှာပါဝင်ခွင့်ပြုဖို့နိုင်ငံကိုထူထောင်ရမှာအနောက်ရှက်ကင်းစွာနဲ့သူတို့အားလုံးလွတ်လပ်စွာပါဝင်ကူညီနိုင်ခွင့်ပြုဖို့ကိုကျွန်တော်တိုက်တွန်းခဲ့ပါတယ
်ခုလိုဒီမိုကရေစီဖော်ဆောင်ရမှာခုလသမဂ္ဂအနေနဲ့မြန်မာစစ်ဆေးရကိုလိုအပ်တဲ့အကူအညီတွေပေးဖို့ကိုလည်းအဆင်သင့်ရှိတယ်လို့မစ္စတာအာနန်ကပြောကြားသွားပါတယ်
။ We would want to continue that dialogue and to offer whatever assistance we can. I would want to see my envoy Ishmael Razali.
မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအတွက်အခြေတင်ဆွေးနွေးမှုကိုချက်ချင်းပြုလုပ်သွားဖို့ကုလသမဂ္ဂကလိုလားပါတယ်။ဒါပြင်လိုအပ်တဲ့အကူအညီမှန်သမျှကိုလည်းကုလသမဂ္ဂကကန့်ခန့်လိုပါတယ်။ကျွန်တော်နဲ့အထူးကိုယ်စားလှယ် Mr. Razali Ismail ကိုလည်းမြန်မာနိုင်ငံကိုမကြာခဏဝင်ထွက်သွားရောက်ခွင့်ပြုဖို့အုပ်စုအလုံးကြားအခြေတင်ဆွေးနွေးမှုဖြစ်မြောက်ရေးအတွက်တူတက်နိုင်တဲ့ဘက်ကအကူအညီပေးဖို့ဒီမိုကရေစီစီဥတည်စေမဲ့အခြေအနေကိုအားဖြစ်ပေးနိုင်ဖို့အစိုးရကိုရောတခြားအဖွဲ့အစည်းတွေကိုပါတက်နိုင်တဲ့နည်းနဲ့အကြံဉာဏ်ပေးဖို့ကိုလည်းကုလသမဂ္ဂကအဆင်သင့်ရှိနေပါတယ်
မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးတွေကုလသမဂ္ဂကအခုလိုတိုက်တွန်းသွားတယ်လို့အာဆီယံအဖွဲ့ဝေးနိုင်ငံများပြင်အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကလည်းမြန်မာအစီအစဉ်ရကိုကာလကြာရှည်တိုက်တွန်းခဲ့တာဖြစ်ပါတယ်။ EU ဥရောပနိုင်ငံကြ ాయి ဝင်ကြီးတွေကဒီတနေ့လာနေ့ကပဲမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုများဖော်ဆောင်တာမတွေ့ရလို့မြန်မာနိုင်ငံပေါ်ချမှတ်ခဲ့တဲ့ EU ရဲ့ဒဏ်ခပိတ်ဆို့မှုကိုလည်းနောက်ထပ်တက်တန်းတစ်နှစ်တိုးလိုက်ခဲ့ပါရှင်
ဟုတ်ကဲ့ကျေးဇူးပါပဲဒေါ်လာ